တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ပြီးအလင်းမြန်ပြန့်နှံ့မှုကြောင့်မြန်မာနိုင်ငံအပအဝင်အိန္ဒိယနိုင်ငံတွေကလာတဲ့သွေးကုန်လမ်းကြောင်းတွေထိခိုက်နေပါတယ်။အဲ့ဒီကူးစက်ရောဂါကြောင့်ပဲနေဆက်ကတဆင့်တရုတ်နိုင်ငံထဲတင်ပို့နေတဲ့ဖျဲသီးတွေအဝယ်မလိုက်တော့တဲ့အတွက်သူတို့ရဲ့ပုဂ္ဂိုလ်တွေကိုရန်နာထားရတယ်လို့ဘကိုးတိုင်းမတ်တောင်မြို့နယ်ကဖျဲဆိုင်တောင်သူကိုနိုင်လင်းထက်ကပြောပါတယ
်။ဒီပြဿနာဖြစ်ပြီဆိုတဲ့တရင်ကြားလိုက်ကြကကျွန်တော်တို့အဆက်အသွယ်တွေဒီမူဆယ်ကဝယ်နေတဲ့ဒီပွဲစားတွေကုန်တဲ့ပွဲစားတွေကလည်းဒီတက္ကနာဖြစ်ပြီးဝယ်လက်တွေကျော့သွားပြီမလာဘူးဆိုတော့ကျွန်တော်တို့ဒီဘက်ကတင်ပို့တဲ့လူတွေကလည်းဟိုကျွန်တော်တို့တင်ပို့တယ်ဆိုတာကကျွန်တော်တို့ဟိုမှာမူဆယ်မှာရှိတဲ့ပွဲဝင်တွေကတဆင့်သွားတာ။ပွဲဝင်တွေကတဆင့်အဲကလည်းဒီပြဿနာရှိတဲ့တက်မလာကြတဲ့ဈေးလည်းတော်တော်လေးကျသွားပြီးဝယ်သူမရှိရောင်းသူမရှိအနေအထားဖြစ်နေတယ်ဆိုတော့ဘယ်သူမှမတက်ရဲကြတော့ဘူးပေါ့နော်အဲ့လိုအခြေအနေမျိုးကသုံးဆုံးလာပြီးတက်သွားတဲ့လူတွေတကယ်အယောင်းဝယ်ကြတော့ကျွန်တော်တို့ကြားသိနေတဲ့အခါမှာလည်းဒါကောင်းတဲ့အခြေအနေမျိုးမမြင်ရတဲ့အတွက်ဘယ်သူမှမတက်ရဲတော့ဘူးပေါ့
ဘကိုးတိုင်းတွေကထွက်သမျှဖျဲသည့်အများစုဟာတရုတ်နိုင်ငံကိုတင်ပို့နေပြီးအခုလိုအခက်အခဲတွေမကြုံရခင်ကိုနိုင်လင်းထက်ရဲ့ယာကင်းထဲမှာအလို့သမားယာကနန်းနဲ့လေပတ်နေရကအခုခါမှာတော့ဆယ်ကနန်းအထိလျှော့ချလိုက်ရတယ်လို့သူကပြောပါတယ်
ကျွန်တော်လုပ်ငန်းစတင်လေပတ်တဲ့အချိန်ဒီမှာအေက200မှာအလို့သမားအယောက်300နဲ့လေပတ်တယ်ပေါ့နော်အခုကတော့ဒါခုဘုရားလည်းတက်ပတ်ဆက်လာပဲကျွန်တော်လည်းဒီလက်ရှိယောဂပြဿနာဖြစ်လာပြီးတော့အချိန်တွေကဘာမှမတည်တော့တဲ့အချိန်မှာအလို့သမားတွေပြတ်လွတ်လာပြီးတော့လက်ရှိဆိုလို့ရှိရင်ကျွန်တော်မှာအလို့သမားအယောက်30လောက်နဲ့အားလုံးပေါင်း30ခေါင်းဆောင်ပိုင်းအောင်ဆိုရင်အားလုံးအယောက်40လောက်နဲ့လေပတ်တယ
်လူရေထူတက်ပြီးနိုင်ငံကကလာရောက်ရင်းနှီးမြှုပ်နှံမှုကြောင့်ဆက်ယုံနေပေါ်တဲ့တရုတ်ပြည်မှာစားသုံးသူအင်အားများသလိုအစားအသောက်ကအစားလောင်စားစီနဲ့ကုန်ညမ်းပစ္စည်းတွေအစုံဝယ်လိုအားကြီးမားပါတယ်ဒီနှစ်တရုတ်နှစ်တကူကာလဟာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာခြင်းနဲ့တိုက်ဆိုင်နေတာမို့တရုတ်ပြည်ရဲ့အသွားအလာရောင်းဝယ်တွေကန့်သတ်ခံထားရခြင်းမှာတရုတ်နေဆက်ကဝင်လာမဲ့ရောင်းကုန်တွေလည်းပိတ်မိကုန်ပါတယ်ဒါကြောင့်ဖျဲသီးတွေကိုမခူးတော့ပဲယာကင်းထဲမှာပြစ်ထားလိုက်ရတယ်လို့ကိုနိုင်လင်းထက်ကဆိုပါတယ်
ကျွန်တော်တို့ကဒါပါအမှန်ဆိုရင်ဒါတရုတ်နှစ်တကူပြီးရင်ခူးရမှာဒါခူးဖို့အတွက်ဒါကျွန်တော်တို့ဒါဘယ်နည်းလောက်ပုံမှန်ခူးဖို့ရက်ထက်ဆယ်လောက်ဆုံးသွားပြီ။အဲကျွန်တော်အခင်းကိုပြစ်ထားလိုက်တဲ့အနေအထားဖြစ်သွားတာပေါ့နော်
။ဒီအပိုင်းတွေအတွင်းတရုတ်မြန်မာနယ်စပ်ကမှကုန်သွယ်လမ်းကြောင်းတွေပြန်ပွင့်မယ်ဆိုပေမဲ့ဈေးကွက်ဟာမရေမရအခြေအနေမှာရှိနေသေးတယ်လို့ကိုနိုင်လင်းထက်ကသုံးသပ်ပါတယ်
။ဆိုတော့ဒီလာမဲ့9ရက်နေ့10ရက်နေ့ဈေးကိုဖွင့်ပြီလို့ပြောပေမဲ့အဲကျွန်တော်တို့ကကျွန်တော်အမြင်ကတော့သူဘလောက်ဖွင့်မှလဲဖွင့်ငယ်ရောဘလို့အတိုင်းအတာတွေနဲ့အယောင်းဝယ်လုံးလို့ရမှာလဲဈေးနှုန်းကရောအရင်လိုပြတ်ဖြစ်နိုင်ပါမလားအဲနောက်တစ်ခုကအခုချိန်မှာဒါဒီနေ့ဆိုရင်9ရက်10ရက်လောက်ကိုလုပ်ငန်း10ရက်ကျော်ပြီပေါ့နော်လုပ်ငန်းကလုံးလုံးရက်သွားတဲ့အနေထားနေပြီးတော့မခူးဘဲနဲ့စောင့်နေတဲ့တောင်သူတွေဘယ်တော့ပြုံပြီးတက်သွားအောင်မလဲအပေါ်ပစ္စည်းတွေပုံပြီးဘယ်တော့ရောက်မလဲအဲ့ဒီမိကုန်းနေဟိုကဘယ်သူမှတိတိကျကျမဖြေနိုင်ဘူးအဲ့ဒီပုံမှာပဲရောက်လို့ကဝယ်လို့ကမမျှမတာနဲ့အောက်ကနေဝင်သွားမလားအကြီးသေးအမဲ့အလွန်နဲ့အသီးတွေတက်သွားမလားအဲ့လိုအခြေအနေပေါ်မှာဖြစ်လာမဲ့ဈေးကွက်အနေထားရကတော့အလွန်ဆိုးရင်ကြကောင်းတယ်အကောင်းဘက်ကိုမျှော်လင့်လို့ရတယ်လို့အဆိုးအများကြီးဆိုးနိုင်မှုလည်းတုံ့ပြန်ရနိုင်တယ်ပေါ့နော
်ပုံမှန်အဖြစ်ဖျဲသီးတွေတင်ဆောင်တဲ့ယာကနန်းရှိတဲ့ထရက်ကားတွေတရုတ်နိုင်ငံထဲနေစဉ်ဝင်ရောက်နေတယ်လို့မူဆယ်မြို့ကန်တွေကပြောပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးအမားဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးမူဆယ်ကုန်သွယ်ဂိတ်ကအဓိကကျပါတယ်အစိုးရရဲ့စည်းရင်းတွေအရတရုတ်မြန်မာကုန်သွယ်မှုပမာဏဟာနှစ်စဉ်ဒေါ်လာ1ဘီလီယံဘူးလောက်ရှိတယ်လို့ဆိုပါတယ်မြန်မာဘက်ကနေဆန်ပဲအပါဝင်လက်ဖက်ကြောက်သီးနှံနဲ့တရိတ်ဆန်ထွက်ကုန်တွေတင်ပို့နေတာပါတရုတ်မြန်မာနယ်စပ်ကဖွင့်ထားစေဖြစ်ပေမဲ့ဝယ်လိုအားနည်းတာကြောင့်ပြီးခဲ့တဲ့ရက်တွေကိုကြည့်ရင်တည်သီးတင်ထားတဲ့ထရက်ကားတွေတနေ့ကမှ20အစိတ်လောက်သာတရုတ်နိုင်ငံထဲဝင်နေပါတယ်မြန်မာသီးနှံကုန်သွယ်တွေကတော့သူတို့တည်သီးကားတွေကိုပြည်တွင်းထဲပြန်လှည့်ပြီးအခြားမြို့တွေမှာလာရောက်မှုစဉ်းစားနေပေမဲ့ပြည်တွင်းမှာကဝယ်လိုအားနည်းနေတာပါ။လာမယ့်သတင်းပတ်တွေတဲ့နောက်တစ်ကြိမ်အသီးစုခုဖို့အချိန်ရောက်လာတော့မှမို့အဝယ်မလိုက်ခဲ့ရင်ဖျဲသီးတွေပုတ်ပြီးအရှုံးနဲ့ရင်ဆိုင်ရမှာကိုလေတောင်းသူတွေစိုးရိမ်နေကြပါတယ်ခင်ဗျာ။